Welcome to the Voice of America in Burmese.
mingla mne kin phit ja ba di kya yoy american tan ye 2022 khu ni july la 10 ye taning ngwe mne kin a season dwe ko american bi taw su washington dc myo daw ga ni dai yai chaw lun pe ni ba de line do meter 2440 51 ne line la meter 190 a pye yoy facebook sa myna ga ba yau tan ne a du pu rwe chaw lun pe ni ba de chano ga kin maw so me ma ဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းတနင်္ဂနွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးပါပါရုရှားကိုအားပေးထောက်ခံတာအတွက်တရုတ်ကိုအမေရိကန်အစိုးရကသတိပေးလိုက်ပါတယ်တရုတ်နိုင်ငံသမ္မတကသူ့ရာထူးကနေနှုတ်ထွက်ပေးပါမယ်လို့လက်ခံလိုက်ပါတယ်အိန္ဒိယပိုင်းကက်ရှမီးယားဒေသမှာတော့ရေကြီးတဲ့အတွက်လူပေါင်း16ယောက်လောက်သေဆုံးနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်ဆိုးမင်
းဟုတ်ကဲ့ခင်ဗျာအဲ့ဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပြီးအဲ့ဒီအထက်ကကြားရမှာတကူကတော
့အနာဂတ်ကိုတိုင်းသားတွေရဲ့အကျိုးအတွက်လုပ်နေရဆိုလို့ရှိရင်ပေါ့ဒါအနာဂတ်လူစုတွေရဲ့သဘောထားစံနာတွေလည်းယူသင့်တယ်လို့ကျွန်မတော့မြင်တယ်ပေါ့လေ
နောက်ဒီမိုကရက်တစ်အစီအယုံ LDU ကစစ်ကောင်စီနဲ့ဆွေးနွေးတဲ့အကြောင်းသတင်းအပြည့်စုံမှကြားရမှာပါအဲဒီနောက်သတင်းဆောင်ပါတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးပါမယ်အဲဒီနောက်ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပါမယ်
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနဲ့တရုတ်အစိုးရကမဟာမိတ်ဖွဲ့နေတဲ့ပုံမှာစိုးရိမ်နေလို့စစ်မှုအင်အားကြီးနိုင်ငံ20 G20 အစည်းအဝေးထင်းပါနေတဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားလိုက်ပါတယ
် I convey the deep concerns of the United States regarding Beijing's increasingly provocative rhetoric and activity
တရုတ်ပြည်သူသမ္မတနိုင်ငံကရုရှားနဲ့မဟာမိတ်ဖွဲ့နေတဲ့ပုံမှာစိုးရိမ်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံကိုကျွန်တော်ထပ်ပြောခဲ့ပါတယ်လို့ပြည်နိုင်ငံခြားရေးဝန်ကြီးနဲ့9နိုင်ကြောကြားတွေ့ဆုံမှုအပြီးစနေနေ့ကသတင်းစာရှင်းပွဲမှာဝန်ကြီးဘလင်ကန်ကပြောကြားလိုက်တာပါဒေဝဆိုအားဟာဂျားနဲ့ရက်တည်တယ်လို့မထင်ကြောင်းနဲ့ကုလသမဂ္ဂမှာဆိုရင်လဲရုရှားကိုထောက်ခံမှုပေးနေပြီးရုရှားရဲ့ဝါဒဖြန့်ချိမှုတွေကိုထပ်ပြီးတော့ဖြန့်ဝင်နေတယ်လို့လည်းပြောပါတယ်တရုတ်သမ္မတရှီဂျင်ပင်ရုရှားသမ္မတနဲ့ဂျွန်လ13ရက်နေ့တုန်းကဆက်တွေ့ပြောဆိုရမှာလဲရုရှားနဲ့မိဖက်ဆက်ဆံရေးတိစောက်ဖို့အတွက်ဆုံးဖြတ်ခဲ့တာကိုဝန်ကြီးဘလင်ကန်ကထောက်ပြခဲ့ပါတယ်။ရုရှားကအထူးဆက်ဆံရေးတရက်ဖြစ်တဲ့တုံတုံပြောဆိုနေတဲ့ယူကရိန်းပေါ်မှာကျူးကျော်မှုမှာတရုတ်ကရုရှားကိုထောက်ပံ့ကူညီမယ်ဆိုရင်ဒဏ်ခတ်အရေးယူမှုအပါဝင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းအမေရိကန်ရရှိတွေကသတိပေးပါတယ်။တချိန်တည်းမှာပဲရုရှားတပ်တွေယူကရိန်းတောင်ဘက်ကန်ယွန်းတစ်လျှောက်ကပြန်ရုပ်သိမ်းဖို့မရှိတယ်လို့ယူကရိန်းရဲ့အရှေ့ပိုင်းဒွန်ဘတ်စ်ဒေသတစ်ခုလုံးမှာရှိတဲ့ယူကရိန်းတပ်တွေကိုခြေမုံပစ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာရုရှားတာဝန်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။
ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တဲ့စစ်ပွဲကိုတရုတ်ကထောက်ခံအားပေးနေတာကြောင့်တရုတ်အမေရိကန်ဆက်ဆံရေးရှုပ်ထွေးသွားစေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံခြားရေးဝန်ကြီးကိုစနေနေ့ကပြောပါတယ်။အပြန်အလှန်အနေနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကလည်းနှစ်နိုင်ငံဆက်ဆံရေးကမောက်ကမဖြစ်ကုန်ရတာနဲ့မိမိတို့တရုတ်နိုင်ငံဘက်ကချိန်ကြောက်မှုအဖြစ်အထင်လွဲနေတာကသာအမေရိကန်ရဲ့မူဝါဒတွေတလွဲတချော်ဖြစ်ကုန်တာလို့ပြစ်တင်ပြောဆိုလိုက်ပါတယ်။ဒါအပြင်အမေရိကန်အနေနဲ့တရုတ်ကိုကြောက်ရွံ့တဲ့ယောဂါခံစားဖြစ်ပေါ်နေတယ်လို့လူအများကယုံကြည်နေကြကြောင်းတရုတ်နိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။အဲဒီလိုမျိုးချိန်ကြောက်မှုတွေကိုပိုပြီးဆိုးဝါးလာအောင်သာလှုပ်ခွင့်ပေးထားရင်တော့အမေရိကန်ရဲ့မူဝါဒတွေဟာလည်းလမ်းဆုံးသွားပြီလို့သူကပြောပါတယ်။အခုဆိုရင်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိသွားပြီးထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာမြမအရေးဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
မနစ်ကကျူဘာကငင်းငန်းစွာဆန္ဒပြမှုကိုဖြိုခွင်းရမှာပါဝင်ပတ်သက်နေတဲ့ကျူဘာအရာရှိ28ဦးကိုပြည်ဝင်ခွင့်ဗီဇာကန့်သတ်အရေးယူလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကစနေနေ့မှာကြေညာပါတယ်ကျူဘာကွန်မြူနစ်ပါတီရဲ့ထိပ်တန်းအဖွဲ့ဝင်တွေနဲ့ကျူဘာနိုင်ငံရဲ့ဆက်သွယ်ရေးနဲ့မီဒီယာဂန္ဓတွေမှာတာဝန်ထမ်းဆောင်နေတဲ့အရာရှိကြီးတွေကိုအရေးယူရလို့လည်းကြေညာချက်မှာဖော်ပြပါတယ်။ပါတီတာဝန်ရှိသူတွေဟာ2021 July 17ရက်ငြိမ်းချမ်းစွာဆန္ဒပြတဲ့ရာနဲ့ချီတဲ့ပြည်သူတွေကိုအကြမ်းဖက်မတရားဖမ်းဆီးတာ၊ဟန်ပြတရားစီရင်ပြီးနှစ်ရှည်ထောင်ဒဏ်ချမှတ်လို့ရတဲ့မူရီချမှတ်ခဲ့တာကိုလည်းကြေညာချက်မှာဆွဆဲထားပါတယ်။ ဒီဆန္ဒပြပွဲတွေဟာကွန်မြူနတီအုပ်ချုပ်တဲ့ကျူးဘာမှာဆယ်စုနှစ်နဲ့ချီပြီးမတွေ့ခဲ့ရတဲ့အစိုးရဆန့်ကျင်တဲ့အကြီးဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။ကျူးဘာအစိုးရဟာပြည်သူချင်းချင်းရောပြင်ပကဘာနဲ့ပါဆက်သွယ်လုပ်လို့မရအောင်အင်တာနက်သုံးစွဲမှုကိုလည်းထိန်းချုပ်ထားတယ်လို့အမေရိကန်နိုင်ငံဂျာယီဌာနကပြောပါတယ်။
လောက်ကျန်တပ်ဖြတ်ခံရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ရုပ်လောင်းတည်ယူလာတဲ့မော်တော်ယာဉ်နှန်းဟာတိုကျိုမြို့တော်ကနေအိမ်ကိုစနေနေ့မှရောက်ရှိလာပါတယ်။တိုကျိုမြို့တော်ကနေအိမ်နဲ့နာရာမြို့ကလောက်ကျန်တပ်ဖြတ်ခံရတဲ့နေရာအနီးတစ်ဝိုက်မှာတော့ဝန်ကြီးချုပ်ဟောင်းတည်ဆုံမှုအတွက်ဝမ်းနဲ့ပူဆွေးသူတွေစနေနေ့ကစုဝေးခဲ့ကြပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့ဇာပနာအခမ်းအနားကိုအင်္ဂါနေ့မှစီစဉ်ထားပြီးရင်းနှီးတဲ့မိတ်ဆွေတွေတက်ရောက်ကြမှာဖြစ်တယ်လို့မီဒီယာတွေကပြောပါတယ်။တိုကျိုမြို့တော်အနောက်တောင်ဘက်ကီလိုမီတာ450အကွာမှာရှိတဲ့နာရာမြို့မှာတော့ဝင်းကြီးချုပ်ဟောင်းဓာတ်ပုံထောင်ထားတဲ့ဇပွဲမှာအမတ်တရပန်းစည်းတွေချဖို့လူတွေတန်းစီစောင့်ဆိုင်နေကြပါတယ်။ဝင်းကြီးချုပ်ဟောင်းကိုအနီးကပစ်ခတ်ခဲ့တယ်လို့တန်လျာရှိတဲ့အသက်42နှစ်အရွယ်အမျိုးသားကိုတော့ရဲတပ်ဖွဲ့ကချက်ချင်းဆိုလိုဖမ်းမိခဲ့ပြီးအိမ်တွင်းပြစ်တနက်နဲ့ပစ်ခတ်ခဲ့တာဖြစ်နိုင်တယ်လို့အာဏာပိုင်တွေကယူဆပါတယ်။ဝင်းကြီးချုပ်ဟောင်းရဲ့မဲဆွယ်စီယုံရေးပွဲကိုစောင့်ချက်ပေးရတဲ့ဒေသခံရဲတပ်ဖွဲ့ကတော့လုံခြုံရေးအစီအမံတွေအားနည်းခဲ့ကြောင်းစနေနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိ5.4 kHz 12.13 5.40 kHz 8.13 5.51kHz 98.9 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တိရိနိုင်ငံမှာစီးပွားရေးကျက်တဲမှုတွေလက်နဲ့ချီခံစားနေရတဲ့အတွက်လူလူကြားမတင်နှက်မှုတွေကြီးထွားနေနေမှာပဲ။ဆယ်နှစ်နေကကိုလံဘိုမြို့တော်မှာရှိတဲ့တမရအိမ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေဝင်ရောက်ရှင်းလင်းခဲ့ကြတယ်လို့ဝန်ကြီးချုပ်အိမ်ကလည်းမိရှို့ခဲ့ကြပြီးတဲ့နောက်သမရကရာဟုကနေထွက်ပေးဖို့အတွက်လက်ခံလိုက်ပါတယ်။ပါတီခေါင်းဆောင်နဲ့စီဝေးဆုံးဖြတ်ချက်ကိုသမရဂိုတာဘာယာရာဂျာပတ်စကာကလက်ခံခဲ့တာဖြစ်တယ်လို့လွတ်တော်ဥက္ကဋ္ဌကစနေနေ့နှောင်းပိုင်းမှာနိုင်ငံတော်ကိုရုပ်မြင်သံကြားကနေပြောကြားခဲ့ပါတယ်
။တတိယမခဏအကြံကြီးတဲ့စီမင်းအနသူရောဂတ်ဧကကတာဘေအနုဝမာဝီစင
်အမန်အနန္တရမှုချောချောမောမောဖြစ်စေဖို့အတွက်ဇူလိုင်23ရက်နေ့ရာဟုကထွက်ပေးမယ့်အကြောင်းတိုင်းပြည်ကိုအသိပေးဖို့ကျွန်တော်ကိုပြောခဲ့တယ်လို့လွတ်တော်ဥက္ကဋ္ဌမဟင်္ဒရာယာပါအဘိဝတ်နာကပြောတော့တာပါသမရရာဘူးကလည်းထွက်ပြေးဖို့လက်ခံလိုက်တဲ့အတွက်တိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်ဆက်ပြီးမလုပ်ကြဘူးလဲတိုက်တွန်းခဲ့ပါတယ်ဆန္ဒပြသူတွေစီးနှင်းမှုမတိုင်ခင်မှာသမရရာဂျာပတ်စကာကိုဘေးလွတ်ရာနှိမ့်ဝက်နေရာတနေရာကိုစစ်တပ်ကပို့ဆောင်ပေးခဲ့တာဖြစ်ပါတယ်သူဟာနိုင်ငံစီးပွားရေးအကြီးအကျယ်ထိခိုက်နေတဲ့အတွက်အကြီးအကျယ်အပြစ်တင်ခံနေရတယ်လို့နှုတ်ထွက်ပြေးဖို့လူလူရဲ့ဖိအားပေးမှုပေါင်းများစွာကိုလာပေါင်းများစွာခံနေရတာလည်းဖြစ်ပါတယ်ပါတီဆောင်ပါဝင်တဲ့အစိုးရတရားဖွဲ့ဖို့အတွက်နှုတ်ထွက်ပေးမယ်လို့ဝန်ကြီးချုပ်ကန်နန်ခဲ့ပြီးတဲ့နောက်မှာအခုနောက်ဆုံးသမရလည်းထုတ်ဖို့အတွက်ကြေညာခဲ့တာဖြစ်ပါတယ်
။အီရန်နိုင်ငံမှာနိုင်ငံတော်လုံခြုံရေးကိုထိပါအောင်ပူးပေါင်းကြံစီခဲ့တယ်ဆိုပြီးပြုပြင်ပြောင်းလဲရေးလိုလားသူထင်ရှားတဲ့တက်ကြွလှုပ်ရှားသူတဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းအစိုးရအာဘော်သတင်းမှာဖော်ပြလိုက်ပါတယ်။တက်ကြွလှုပ်ရှားသူမူစတာဖာတက်ဇဒက်ကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမဲ့ပူးပေါင်းကြံစီမှုနဲ့အချက်အလက်တွေစုဆောင်းမှုဆွဆွဲချက်နဲ့တောက်ချန်လေးကဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံက Fast သတင်းမှာဖော်ပြလိုက်ပါတယ်။အီရန်နိုင်ငံရဲ့သဘောထားတင်မာတဲ့သမရမာမုတ်အမာဒီနီချက်ပြန်လည်ရွေးခံခဲ့ရတဲ့2009ခုနှစ်ကရွေးကောက်ပွဲကိုစတင်တဲ့ဆန္ဒပြပွဲတုန်းကလည်းသူဟာဖမ်းဆီးခံခဲ့ရပြီးအကျဉ်းတောင်ထဲမှာနှစ်ရှည်ကြားခံခဲ့ရပါတယ်။သူဟာအီရန်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေအစင်းမြင့်အရာရှိတွေကိုဝေဖန်ခဲ့တဲ့အတွက်လူသိများတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတဦးဖြစ်ပါတယ်။ဒီတော့အတွင်းအီရန်လုံခြုံရေးတပ်ဖွဲ့တွေကိုလက်နက်စွပ်ဖို့တိုက်တွန်းခဲ့တဲ့စာတစောင်းလူမှုကွန်ရက်မှာတင်ခဲ့တဲ့အီရန်ရုပ်ရှင်ဖန်သီးသူနှစ်ဦးကိုပြည်ပရောက်တိုက်ခိုက်နေတဲ့ဆက်သွယ်ရဲဆိုပြီးနိုင်ငံတော်လုံခြုံရေးထိခိုက်စေမှုနဲ့တောက်ချန်တွေကဖမ်းဆီးလိုက်ကြောင်းအစိုးရပိုင်အင်အားအနေသတင်းဌာနကပြောပါတယ်ခင်ဗျာ။
ကမ္ဘာအကြီးဆုံးလောင်စာဝိုင်းတွေရှိတဲ့မကာအိုမှာကိုဗစ်ကူးစက်မှုတိုးမလာအောင်အာဏာပိုင်တွေကကြိုးပမ်းနေကြပါတယ်။ကာစီနိုလောင်စာရုံတွေပအဝင်စီးပွားရေးနဲ့ကုန်ထုတ်လုပ်ငန်းတွေအားလုံးနှိပါကိုလာမယ့်တနင်္လာနေ့ကစပြီးသတင်းတစ်ပတ်ကြာပိတ်ထားတော့မှာဖြစ်ပါတယ်။အခုလိုပိတ်ထားမယ့်အကြောင်းမကာအိုမြို့တာဝန်ရှိသူတွေကစနေနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာဖြစ်ပါတယ်။ဟိုတယ်ရီစူပါမားကတ်တွေနဲ့ဆေးဆိုင်တွေပအဝင်အဓိကဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတော့ဖွင့်ပေးထားမယ်လို့ပြောပါတယ်။မကောင်မစနေနေ့ကကိုဗစ် -19 အကူးဆက်ခံရသူနောက်ထပ်82ဦးထပ်ပြီးတွေ့ကြရတဲ့အတွက်ဂျွန်လလည်းကစားပြီးအခုချိန်ထိကူးဆက်စုစုပေါင်းက 1384ယောက်ရှိသွားပြီဖြစ်ပါတယ်။လူပေါင်း 18,000 ကျော်ကို quarantine လုပ်တိချခွဲနေထိုင်ခိုင်းထားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ COVID ကူးစက်မှုတိုးလာရင်ကင်တွယ်အောင်ကျိုးနှာအောင်ကျိုးစားတဲ့အနေနဲ့ဟိုတယ်တစ်ခုကိုလည်းတောက်ကြံနေကစပြီး COVID ဆေးကုသရေးဌာနဖြစ်သုံးမှာဖြစ်ကြောင်းပြောပါတယ်။
အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာနှစ်စဉ်ဟိန္ဒူဘုရားပုတွေလာရောက်နေတဲ့အချိန်တော်တွင်တောက်ချာနေကရုတ်တရက်မိုးတီးတန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်ရေကြီးရေရှမ်းဖြစ်ကအ ਨੇ စုံလူ16ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါ့အပြင်လူ40ဦးလည်းပျောက်ဆုံးနေတယ်လို့ဆိုပါတယ်။အဲဒီလိုအခြေအနေတွေကြောင့်ဟီးမွနာတောင်တန်းပေါ်ကဟိန္ဒူနတ်ဘုရားလိုင်ကူကိုဖူးမြော်ဖို့လာရောက်ကြတဲ့သူအ ਨੇ စုံ1000ခွဲလောက်ဟာလမ်းခီးမှာပဲပိတ်မိနေကြပါတယ်။အိန္ဒိယစစ်တပ်ကတော့ဖျားဖူးအများစုကိုအခြေဆိုင်စကန်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်။ဒါအပြင်ဒဏ်ရာရတဲ့သူတွေကိုစေယုံပို့ပေးဖို့အတွက်အ ਨੇ စုံရဟတ်လျင်၄စီးကိုလည်းဖြန့်ကျက်ထားတယ်လို့အာဏာပိုင်တွေကစနေနေ့ကပြောပါတယ်။မိုးရွာသွန်းမှုကြောင့်စကန်ပေါင်း2000လောက်နဲ့မိဖို့ကြောင့်အဖြစ်အသုံးပြုတဲ့တဲတွေပျက်စီးကုန်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကတော့အဲ့ဒီလိုရာသီဥတုဆိုးဝါးနေတဲ့အချိန်အတွင်းမှာပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေကြပါတယ်ခင်ဗျာ ဒီကနေ့တနင်္ဂနွေမနက်ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးတာပါVOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ခြင်းနဲ့စူးစီးတင်ပြချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးအနေနဲ့လာဟူဒီမိုကရက်တစ်အစည်းအရုံး LDU ဟာစစ်ကောင်စီနဲ့တုံးရက်သားငြိမ်းချမ်းရေးဆွေးနွေးပြီး LDU ကအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်မြောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရစတဲ့ကိစ္စတွေကိုအလေးထားဆွေးနွေးခဲ့ပါတယ်။ဒီငြိမ်းချမ်းရေးဆွေးနွေးပွဲကို LDU အထွေထွေအတွင်းမှုကဥဆောင်တက်ခဲ့တာဖြစ်ပြီးLDU ဥက္ကဋ္ဌကတော့တက်ရောက်ဖို့ညှင်းဆုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာအဖွဲ့အစည်းအတွင်းစည်းလုံးရေးအတွက်ပြန်လည်ညှိနှိုင်းကြဖို့ရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါ
။လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကိုယ်စားလှယ်တွေနဲ့ဇူလိုင်လ9ရက်ကြာသပတေးနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံဆွေးနွေးပြီး7ရက်နဲ့9ရက်နေ့တွေမှာတော့ညှင်းညမ်းရေးဆွေးနွေးမှုအဖွဲ့နဲ့ဆွေးနွေးခဲ့တာပါ။စစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံစဉ်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကို LDU ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်။တကယ်တော့ဒီတကယ်ရှိမှတဲ့ Federal စနစ်ကိုသွားမယ်ပေါ့နော်။ကျွန်တော်တို့ခက်မှပြောပြတာတော့အားလုံးပါဝင်တဲ့သူစုဆွေးနွေးမှုဖြစ်လာအောင်လုပ်ချင်တယ်ပေါ့။ပါဝင်သိပါဝင်ထိုက်တဲ့သူပါဝင်လာအောင်ဖြစ်စေချင်ပါတယ်ပေါ့နော်။နောက်တစ်ခုကတိုင်းတာလည်းနဲ့တိုင်းဒီအပီရမရတော့ကိုလို့အတူတကွဆွေးနွေးပြီးမှသဘောတော့မှသိစုဆွေးနွေးအဖြစ်ရှာတဲ့အဲလိုဖြစ်စီချင်တယ်ပေါ့နော်။နောက်ပြီးတော့ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီလေးပတာစီမရှိဆောင်ရွက်ပေးနိုင်ဘူးပေါ့နော်။အဲ့ဒါလည်းဆွေးနွေးခဲ့တယ်
။ညဉ့်ညဉ့်ဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးခြင်းမှာတော့အဓိက27ရာစုပင်လုံကချမှတ်ထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း1-3ပါအချက်တွေကိုရှင်းလင်းဆွေးနွေးခဲ့ကြောင်းပြောပါတယ်စစ်ကောင်စီဘက်ကတော့ရခိုင်တိုင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးစဉ်ကအတိုင်းပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောင်ရေးကိစ္စညဉ့်ညမ်းရေးနဲ့ဒေသတွင်းဖွံ့ဖြိုးရေးကိစ္စရက်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ညဉ့်ညမ်းရေးဆွေးနွေးပွဲကို LDU ကအထွေထွေအတွင်းမူကျဆောလမွန်တွဲဘက်အတွင်းမှုနဲ့ကြာယာကုတ်ဘူအလုံးမှုဆောင်ကော်မတီဝင်ကြာဖူးတို့တက်ရောက်ခဲ့တာဖြစ်ပါတယ်။ဥက္ကဋ္ဌကြာခွန်စာနဲ့ဒုဥက္ကဋ္ဌကြာဟားကတော့စစ်ကောင်စီရဲ့ညဉ့်ညမ်းရေးဆွေးနွေးပွဲကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတက်ရောက်တဲ့ LDU ကိုယ်စားလှယ်အဖွဲ့ကိုအတိအမှတ်မပြုကြောင်းနဲ့အဖွဲ့အစည်းကထုတ်ပယ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ LDU ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်အကြားတဘောရာကွဲပြားမှုတွေကိုလက်ရှိပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ်
။ဒီဒေတာမှပြရောက်လို့ရှိဟိုကဒီထက်ဟောပြဆွေးနွေးနေတော့ဒီလိုမျိုးဝိဝါဒကွဲပြားမှသူကွဲတာတော့မဖြစ်စီရှိဘူးပေါ့နော်။ဒီလိုပဲဖြစ်လို့လို့နဲ့ဖြစ်စီခြင်းနဲ့ဘာဖြစ်လဲတော့လာကွာလူကြီးလည်းမဲတယ်သူစီဖြစ်စီခြင်းနဲ့အဲ့ဒါကြောင့်ဒီပြရတော့ညှိမှာပါလို့
လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဒေါ်အေးတီရာမြစ်က LDU အနေနဲ့အဖွဲ့အစည်းရဲ့မူဝါဒစီမင်းစည်းကမ်းကိုအခြေခံပြီး နှစ်ဖက်ပြန်လည်ဆွေးနွေးဖို့လိုမယ်လို့ရွှေမင်းကြောင်ပြောပါတယ်။ဒါအပြင်အဖွဲ့ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်ချရမှာလူမှုသဘောထားကိုရယူတင်ကြောင်လည်းအခုလိုဆက်ပြောပါတယ
်။ဒီသမတ်မြင်လာတော့အလားတူတိုင်းရင်းသားတွေရဲ့အကျိုးအတွက်လုပ်နေရဆိုလို့ရှိရင်ပေါ့။ဒါလားလူမှုတွေရဲ့သဘောထားဆန္ဒတွေလည်းယူတင်မယ်လို့ကျမတော့မြင်တယ်ပေါ့လေဒီမျိုးဆုံးဖြတ်ချက်ကြီးကြီးမားမားထားအဲ့လိုမျိုးနေမှာပေါ့အာဒါကလူထုရဲ့သူချပြုအဖွဲ့အစည်းတွေလည်းရှိတယ်ပေါ့သူရှင်ချင်းပိုင်းကရှိတယ်ဘာသာရေးအဖွဲ့အစည်းလည်းရှိတယ်အမျိုးသမီးအဖွဲ့အစည်းလည်းရှိတယ်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းပေါ့နော်လူမှုအဖွဲ့အစည်းတွေလည်းရှိရဲ့ဒီအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့သဘောထားတွေပေါ့နော်ကြာယူတင်မယ်လို့ကျမတော့မြင်တယ
်လောလောဆယ်မှာတော့စစ်ကောင်စီရဲ့ညဉ့်ညံရေးဆွေးနွေးပွဲကိုတက်ရောက်ဖို့တိုင်းသားလည်းနဲ့ကင်ဆယ်ဘွဲကစည်ရင်ပေးထားပြီးကိုးဘွဲနဲ့ဆွေးနွေးထားပြီးဖြစ်ပါတယ်ဆွေးနွေးဖို့ကြံရှိနေတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့စစ်ကောင်စီကြားမှာတော့တပ်စခန်း၃ခုနေရာရွှေ့ပြောင်းပေးရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာမပြေမလည်ဖြစ်နေတာတွေရှိနေတာကြောင့်ဆွေးနွေးပွဲဖြစ်မဖြစ်ကတော့မရေမရာရှိနေစေဖြစ်ပါတယ်ခင်ဗျာ
ငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းကိုညံဝင်းအောင်ပြောပြတာပါအခုဆက်လက်ပြီးအပတ်စဉ်တင်ဆက်နေကြတို့အတန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုတင်ဆက်မဲ့တို့အတန်အစီအစဉ်မှာတော့မြန်မာနိုင်ငံမှာစက်ရုံပိုင်ရှင်အလုံရှင်တွေဟာနိုင်ငံရေးစီးပွားရေးမတည်မငြိမ်ဖြစ်နေတာကိုအခွင့်အကောင်းယူပြီးအလုံသမားတွေပေါ်ဖိနှိပ်တာအလုံသမားအခွင့်အရေးတွေချိုးဖောက်တာတွေလုပ်နေတဲ့အကြောင်းအခြေအနေတွေကိုစူးစီးတင်ပြထားပါတယ
်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ
်လွန်လပ်စွာတင်မဖွဲ့စည်းဝင်လည်းမရှိဘူးဆွေးနွေးထိနိုင်ခွင့်လည်းမရှိဘူးအလုပ်သမားအတန်မထွက်နိုင်ဘူးနော်ဒီလိုဖိနှိပ်မှုတွေနဲ့အလုံးလုံးနေရတဲ့လုပ်ငန်းခွင့်တွေအဲ့ဒါကြုံပြုခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော်
မြန်မာနိုင်ငံအတွင်းကစိတ်ရုံအများပြားမှာအလုံသမားခေါင်းပုံဖြတ်ခံရတဲ့အခြေအနေတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကမြန်မာအထည်ချုပ်ကဏ္ဍမှာအလုံသမားတွေအတွက်လုပ်ငန်းခွင့်အနေထားပြောင်းလဲတိုးတက်မှုတွေအများကြီးဖြစ်ပေါ်ခဲ့ပေမယ့်ဆရာနာသိမ့်မီကလေးကနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်တာကိုအခွင့်ကောင်းယူပြီးအလုပ်ရှင်တွေဟာအလုံသမားအခွင့်အရေးဖိနှိပ်မှုတွေလှုံ့ဆော်လာပါတယ်။ဒီဆောင်မှအပြည့်စုံကိုဆက်လက်တင်ဆက်ပေးသွားပါမယ်။
ညဘက်လူကြီးတိတ်ချိန်ည12နာရီမှာအထက်ကျုပ်စက်ရုံကအလုပ်ဆင်းလာတဲ့လူအုပ်ကြောင့်ပုံဝန်ကျင်ကစဉံသွားပါတယ်ညမောင်မောင်မမဲတဲ့အချိန်ပိုအလုပ်ဆင်းပြီးအိမ်ပြန်နေကြတဲ့အဲ့ဒီအလုပ်သမားတွေထဲမှာမဇ္ဇပယ်လည်းပါဝင်ပါတယ်မဇ္ဇပယ်ကအရှိတကုံမြို့နယ်စက်မှုဇုံမှာရှိတဲ့အဲ့ဒီအထက်ကျုပ်စက်ရုံမှာအလုပ်ဝင်နေတာ6လခန့်ရှိပြီဖြစ်ပါတယ်ဒီစက်ရုံမှာအလုပ်လုပ်ရတဲ့မဇ္ဇပယ်ရဲ့အလုပ်ချိန်ကမနက်9နာရီခွဲကနေနေ့လယ်ထမင်းစားချိန်နိုင်ွက်နာပြီးယနေ့၄နာရီအထိပုံမှန်အလုပ်ချိန်၈နာရီဖြစ်ပါတယ်။၄နာရီနောက်ပိုင်းအချိန်ပိုဆင်းရတာကတခါတလေည၁၂နာရီအထိဖြစ်တာကြောင့်မဇ္ဇပယ်ဟာစက်ရုံမှာထမင်းစားချိန်ပဲအနားရပြီး၁၆နာရီကြာအလုပ်ဆင်းနေရတာဖြစ်ပါတယ်။မဇ္ဇပယ်ကအခုလိုအလုပ်ဆင်းနေရတာတွေကိုသူ့အပါဝင်စက်ရုံကအလုပ်သမားတွေဟာညှဉ်းဆဲနိုင်ခွင့်မရှိကြပဲညှင်းလိုက်ရင်အလုပ်ဖြုတ်ခံရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။
ကိုယ်ရရသဘောတူတော့စီရင်နေတာမဟုတ်သူကတော့အခုအထက်ပုံနဲ့ဆိုလို့ရှိရင်ဘဒူဘဒူဆင်းရမယ်အဲဒီလိုက်တော့ဘဒူဘဒူဆိုပြီးတော့ဘယ်တော့သူကလို့တခါလဲအိုဒီစီရင်ကောက်ပြီးတော့ပြောတာကိုရီကိုစိတ်ညစ်လားမစိတ်ညစ်ဘူးလားအဲ့လိုလားမေးပြီးတော့ပြောတာလည်းမရှိဘူးဘယ်တော့ခေါင်းဆောင်ကြီးကတခါလဲစီရင်ရေထောက်ခဲ့တာ
မဇ္ဇပယ်ကကိုဗစ်ကာလတခြားအလုပ်ရှာရအခက်အခဲတွေကြောင့်နေစားအဖြစ်သာအလုပ်လုပ်ခဲ့ရပြီးအခုမှဒီဆက်ရုံမှာလာကစားအဖြစ်ပထမဆုံးအလုပ်ပြင်ရခဲ့တာပါအဲဒါကြောင့်အလုပ်ကင်ဆုံးရှုံးမှဆိုးနေတာနဲ့စာဝတ်နေရေးလိုအပ်ချက်တွေကြောင့်အခုလိုအဆင်မပြေမှုတွေကိုတီးခတ်မှုဆုံးဖြတ်ထားကြောင်းသူကပြောပါတယ်မဇ္ဇပယ်တို့အလုပ်သမားတွေပေါ်ဆက်ရုံဘက်ကလှုံ့ဆော်မှုတွေကအလုပ်သမားခွင့်ရချိုးဖောက်မှုတွေနဲ့ပါဝင်နေပြီးဒါကအနာသိမှုပြီးကလေးကလုပ်ငန်းခွင့်အတွင်းအလုပ်ရှင်တွေကအလုပ်သမားအခွင့်အရေးတွေကိုလေးစားလိုက်နာမှုမရှိတော့ဘူးဆိုပြီးပြောဆိုနေကြတာရဲ့ဥပမာတစ်ခုပဲဖြစ်ပါတယ်။အချိန်ပုံနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုကော်မရှင်ဒိုက်ကာရဲ့ခွင့်ပြုမိန့်နဲ့လှုပ်ဆောင်နေတဲ့ကုမ္ပဏီလုပ်ငန်းတွေမှာတစ်နေ့ကိုအချိန်ပို၃နာရီ၊စနေနေ့မှာအချိန်ပို၅နာရီနဲ့တစ်ပတ်ကိုအချိန်ပို9နာရီ20ခွင့်ပြုတယ်လို့2019ကထုတ်ပြန်ထားခဲ့ပါတယ်။အဲဒီအတွက်ကာယကံရှင်အလုပ်သမားတွေရဲ့လက်မှတ်မှုရှင်တွေပူးတွဲတင်ပြဖို့လိုတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့လက်ရှိလုပ်ငန်းခွင်တွေမှာတော့အချိန်ပိုသတ်မှတ်တာနဲ့ခိုင်းစေတာတွေကိုအလုပ်ရှင်စိတ်ကြိုက်ပြုလုပ်လာကြသလို လူသမားတွေရဲ့သဘောဆန္ဒမှာပါပဲအချင်းပိုခေါ်ရာတွေလုံနေကြတဲ့အကြောင်းလူသမားတွေကဒုတန်ကိုပြောပါတယ်။ဆိုင်တရာရှုလင်းမန်းစက်မှုစုံကထဲကျုပ်စက်ရုံတစ်ခုမှာလောက်ကင်နေတဲ့လူသမားကိုတန်းစင်ကတော့
ကျွန်တော်တို့ဖြစ်စီနေတာမှာဟိုလှုပ်ရှင်တဲ့လူသမားပါစန္ဒတစ်ခုရှိရပေါ်မှာဟုတ်တယ်ဒါလေးပါဖူလိုရင်းတွေကလည်းတတ်မှတ်ထားတယ်ပေါ့အလုတ်သမားကမှအလုတ်ဆင်းမှမယ်အော်ဒီနာရီဆင်းမှမယ်ဆိုတော့ဟိုကလက်မှတ်ကပြီးရင်ဖူလိုရင်းရောကဒစိတ်တုံးအဲပထမတော့ကကျွန်တော်တို့ဟိုကနှစ်ဆောင်၂၁ကုလပိုင်းအထိကိုဗန္ဒနာရီရနေဗန္ဒနာရီအထိအော်ဒီဆင်းမှမယ်ကာယကံရှင်တဦးချင်းမှလက်မှတ ို့လက်တလုံးကြားလောက်သွားတာပေါ့
ပြီးခဲ့တဲ့2021ခုနှစ်ကနေ2020ခုနှစ်တိဆယ်နှစ်တာကာလအတွင်းနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့အထက်မှာအလို့သမားဥပဒေပြင်ဆင်ပြောင်းလဲရေးတွေလည်းပါဝင်ခဲ့ပါတယ်အဲ့ဒီထဲမှာတမက်ကရတရားဝင်ဖွဲ့စည်းနိုင်မှုအနိုင်ဆုံးလောကလဆာတမက်နိုင်မှုလူမှုဖူလုံရေးခန်းစား권နဲ့ကြည်ကြဲပြင်းပြင်းရရှိနိုင်မှုနဲ့အတင်းအဓမ္မလိုအားခိုင်းစေတာတွေနဲ့ပတ်သက်ပြီးတင်းတက်တဲ့စည်းမျဉ်းစည်းကမ်းတွေချမှတ်နိုင်ခဲ့တာတွေလည်းပါဝင်ပါတယ်အရင်ကဒီလိုအလုပ်သမားအခွင့်အရေးတိုးတက်မှုတွေရှိခဲ့ပေမဲ့လည်းစစ်တပ်အာဏာသိမ်းပြီးနိုင်ငံအနှံ့မှာလူခွင့်ရေးချိုးဖောက်မှုတွေမြင့်တက်လာတာတရားဥပဒေစိုးမှုအားနည်းလာတာတဲ့နောက်မှာအလုပ်သမားတွေရဲ့ဥပဒေပါရပိုင်권အခွင့်အရေးချိုးဖောက်ခံရတာတွေလည်းအများပြားထပ်ပြီးဖြစ်လာပါတယ်မြန်မာနိုင်ငံကုန်ထုံးနယ်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်ကလက်ရှိစက်ရုံလုပ်ငန်းခွင်တွေမှာအလုပ်သမားခွင့်ရေးစံနှုန်းနဲ့မကိုက်ညီတာတွေရှိတဲ့အကြောင်းသဘောတူပြောဆိုပါတယ
်။ဒီနေ့အလုပ်သမားတွေရဲ့အခြေအနေကမဖြစ်သွားလဲဆိုတော့ minimum wage ကိုပဲရရှိပြီးတော့မှအလုပ်ချိန်ဆိုလို့ရှိရင်လည်းအာရမခိုင်စင်မှုတွေဖြစ်လာတယ်။အဲ့တော့အာရမခိုင်စင်မှုဆိုတာဘာကိုပြောချင်တာလဲဆိုတော့ overtime စင်ခိုင်းတယ်မစင်းမနေရ overtime မလုပ်ဘူးဆိုတော့နောက်နေ့မလာနဲ့ဆိုတော့ဖိအားပေးမှုတွေရှိတယ်တော့ overtime ခိုင်းတာလည်းသူတို့က overtime ကြီးမပေးဘဲနဲ့ခိုင်းတယ်စက်ရုံတွေပိုပိုများလာတယ်အဲအဲ့ဒီပြင်ကမှ Sunday ပေါ့နော်တနင်္ဂနွေမှလည်းစင်ခိုင်းတယ်နှစ်ဆမပေးဘူးပေါ့တကယ်ဆို Sunday ကကိုကအလုံးမလုံးဖြင့်ပတ်ဆိုင်ရမယ်နေလေအဲပြီးတော့ကြတော့ဒီလူမှုလုံကြီးချင်းနဲ့ပတ်သက်လို့ရှင်လည်းမရတော့ဆိုတော့ဥမာစေးခွင့်ပေါ့တလုံးမတစ်ယောက်ကဒီခွင့်ပြတ်ချင်တယ်ဆိုသူတို့မှာရမ်းဖိအားရှိတယ်သူတို့လည်းလွယ်လွယ်ပဲကွန်ဆောင်လို့ဒီမားရည်ဆိုလည်းခွင့်မပေးဘဲနဲ့အလုတ်ထုတ်ဝင်အလုတ်ထုတ်လိုက်ကြပေါ့နော်ဆိုတော့ဥရေပါခံစား권ဆိုတာဘာမှမရှိတော့ဘူ
းမခိုင်ဆောင်ကအလုတ်ုံဆက်ုံအများစုကအလုတ်သမားအခွင့်အရေးတွေချိုးဖောက်နေတယ်လို့ယုံကြည်ပြီးအလုတ်ရှင်တွေဟာနိုင်ငံရေးအခြေအနေမတည်ငြိမ်တာကိုအခွင့်ကောင်းယူပြီးတင်မြောင်တင်းတင်းချိုးဖောက်လာကြတာဖြစ်တယ်လို့ပြောဆိုပါတယ်လုပ်ငန်းအခွင့်အတွင်းကရတဲ့နဲ့အချိန်ပိုကြီးကြွန့်ကျင်ကြီးကုန်ထုတ်လုပ်မှုစုကြီးရမှန်ကြီးတို့လိုလှုပ်အားခတွေကိုပုံစံမျိုးစုံနဲ့ဖျက်တောက်တာမျိုးတွေရှိနေပေမဲ့အလုတ်ချိန်တွေနဲ့တနေ့ပြီးမြောက်ရမယ့်အလုတ်စံချိန်တွေကတော့တိုးလာနေပါတယ်
သူကဆိုင်နေနေဟိုအလိုတွေတောင်းနေခေါက်ကြတော့လောရတဲ့လူတွေကခီးအားရေမြားပြီးတော့ဒါတချို့ဆိုလို့ရှိရင်ခင်းမစားသိမပေါက်ချိမပါချိမတောက်ရတဲ့လူတွေဆိုရင်ဒီလိုမျိုးလောက်ကိုယ်တွေလည်းဒီပဲအထက်ကြတဲ့အခါဆိုလို့ရှိရင်ခေတောက်ချင်အိမ်နာသွားချင်လည်းမသွားရဘူးခေတောက်ချင်လည်းမတောက်ရဘူးလေဟိုအော်ဘလီဂါလီဆိုလို့ရှိရင်ဘာမှဆိုလို့ရှိရင်ခင်းတော့မစားရဘူးတချို့ဆိုလို့ရှိရင်ကြိုက်တယ်မပြမဆိုလို့ပေါ့နော်လာနေမှာဆိုလို့ရှိရင်အဲဒီလိုတောင်းတဲ့တိုက်ကိုမြားလို့ရှိရင်လေပြောရဆိုတာစားလို့ရတော့မကောင်းဘူးလား
အထက်ချုပ်အလုပ်သမားမဆက်ဘဲကပြောပြတာပါအလုပ်သမားတမက်ကများအဖွဲ့ချုပ် CTUMC ကိုတိုင်ကြားထားတဲ့အမှုပေါင်း80ခန့်ရှိပြီးအဲ့ဒီထဲမှာနိုင်ငံတကာ brand တွေကိုချုပ်လုပ်နေတဲ့စက်ရုံတွေလည်းပါဝင်နေပါတယ် IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်က
ဒီရောက်ချုပ်ဖောက်မှုတွေဖြစ်နေတာကိုဘယ်လုံးရှင်မှာရေးမြှုပ်ထားတာပါကြောင့်ဒါရှင်ဒီဒီအလုံးရှင်နေဒီနော်ဒီစစ်တပ်ကိုဒီအာဏာရှင်ကိုဗန္နာရေးရဒီဟာထောက်ခံနေတယ်သူတို့ရဲ့စနစ်မှာရှိတဲ့လူတွေကို supporting ပေးနေတယ်ဆိုတာထင်ရှားတယ်ဒီနေထားမှာအပြီးဆိုင်ရာရင်းနှီးမြှုပ်နှံတဲ့ brand တွေသူတို့သိနေတယ်မြင်နေတယ်သို့တော့သူတို့ရဲ့ကုတ်အောင်ကွန်တက်လို့ခေါ်တဲ့လိုက်နာရမယ့်စီကံတွေကိုလည်းသူတို့မလိုက်နာဘူးသူတို့ရဲ့ဆက်ယုံတွေကိုလိုက်နာဖို့အတွက်လည်းဖိအားမပေးနိုင်ဖြစ်လည်းမဖြစ်နိုင်အဲ့တော့ဒါကြောင့်မို့ကျမတို့ကအခုဆိုလို့ရှိရင်အပီဆိုင်ယာ brand တွေကိုရင်းနှီးမြှုပ်နှံတဲ့သူတွေကိုမြန်မာပြည်ကနေထွက်သွားဆိုပြီးတော့မှတောင်းဆိုတဲ့ campaign ကိုလုပ်နေတယ်
။ဆိုင်တရအထက်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာခင်မောင်ကြီးကအလို့သမားအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတာကိုညှင်းဆို့ထားပြီးအဲ့ဒီလိုရှိခဲ့ရင်အသင်းချုပ်ကိုတိုင်ကြားနိုင်ပြီးလိုက်လံကြည့်ရှင်းပေးမယ်လို့ပြောဆိုပါတယ်
။ကျွန်တော်တို့ကတော့အကြံပေးပြုတ်ရည်အားလုံးကိုဥပဒေရအားလုံးလိုက်တာကိုဆက်မတာရဲ့ရှိသမျှဥပဒေအကုန်လုံးကိုအကြီးတိုင်းကမပို့ပြီးတော့မင်းဆိုင်ဖို့ဆက်ရုံမျိုးနဲ့ရှင်းကြတဲ့အကြီးအမေကနေပြောတာရှိတယ်။ဒီ industry ကပဲဟိုးတော့ကွာ။ human right ကအရေးကြီးတယ်၊ labor right ကအရေးကြီးတယ်ဆိုတာလည်းအမြဲတမ်းလိုလိုပဲအဆက်ဝင်အသေးနေကိုဒါကအမြဲတမ်းပြောနေတာ
။ဒါပေမဲ့လည်းအလုပ်သမားတွေနဲ့အလုပ်သမားအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေဘက်ကတော့ လုံသမားတွေတိုင်ကြားရမှာတိုင်ကြားသူတွေကိုနာမည်မှတ်ပြီးပြဿနာရှာသူတွေဖြစ်အလုံးမခန့်တော့တာတွေစစ်ကောင်စီကိုတိုင်ကြားပြီးဖမ်းဆီးခိုင်းတာမျိုးတွေရှိတယ်လို့ပြောကြပါတယ်။အပြည်ပြည်ဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် IDUC ရဲ့ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကိန်း2021ရာစစ်အာဏာသိမ်းပြီးနောက်မတရားဖမ်းဆီးချုံနောက်မှုတွေဥပဒေတွေကိုထိန်းချုပ်မှုနဲ့စနပြဝယ်တွေကိုအကြမ်းဖက်ဖြိုခွင်းမှုတို့ကြောင့်မြန်မာနိုင်ငံကိုလုံသမားတွေအတွက်စိုးဝါးဆုံးဆင်နွှဲခြင်းစီးမှာပထမဆုံးအကြိမ်ထည့်သွင်းဖော်ပြခဲ့ပါတယ်။ ကိုဗစ်ရောဂါနဲ့အာဏာသိမ်းမှုကြောင့်ပြီးခဲ့တဲ့နှစ်အတွင်းစစ်ရုံပေါင်း140ခန့်ပိတ်သိမ်းခဲ့ပြီးအလုံသမားသုံးသိန်းခန့်အလုံရနာခံခဲ့ရတယ်လို့IWSN ကခန့်မှန်းပါတယ်။နောက်ဆက်တွဲအဖြစ်ပြည်တွင်းအလုံကန်ရှာလာမှုကြောင့်အလုံသမားတွေဟာအလုံတည်မြဲရေးစာဝတ်နေရေးအဆင်ပြေရေးကိုဦးစားပေးနေရပြီးအလုံရှင်အလုံကြဆိတ်ခိုင်းမှုတွေကိုလုပ်နေရတာအာဏာရှင်လက်အောက်အလုံသမားအဖွဲ့အစည်းတွေကိုဖ ါတယ
်အမားတို့ကပြောတာအဲ့ဒါအလုံးနဲ့မတူဘူးအဲ့ဒါအလုံးလို့မခေါ်ဘူးအဲ့ဒါကြုံပြုံနေတာလို့ခေါ်တယ်လုံလဆာတင်းမင်းဖွဲ့စည်းခွင့်လည်းမရှိဘူးဆွေးနွေးဟိနိုင်ခွင့်လည်းမရှိဘူးလောက်ကမအတန်မထွက်နိုင်ဘူးနော်ဒီလိုဖိနှိပ်မှုတွေနဲ့အလုံးလုံးနေရတဲ့လုပ်ငန်းခွင့်တွေအဲ့ဒါကြုံပြုံခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်အတန်လွှင့်အစီအစဉ်ကိုဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Terror ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
တော့ဗန်စီစဉ်ကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ပြီးတော့နိုင်ငံတကာပုံပြရုပ်သံပိုလီဂရပ်ကိုထုတ်လွှင့်ပေးခြင်းပါတယ်ယူကရိန်းကုန်းပြည်အနီးပင်လယ်နက်ထဲကမွေကျွန်းကိုရုရှားတို့ထိန်းချုပ်တပ်ဆွဲထားရကနေကိုပိုင်ဆုံးဖြတ်ချက်နဲ့တပ်တွေရုတ်သိမ်းလိုက်ပြီလို့ရုရှားကကြေညာပါတယ်ယူကရိန်းကတော့သူတို့အဲ့ဒီကရုရှားတပ်တွေကိုဖိတိုက်နေတာပါလို့ပြောပါတယ်ဘယ်ဟာကမှန်ပါသလဲအချက်လက်ကိုအခြေခံပြီးမှားမှန်အတည်ပြုထားတဲ့VOA ရဲ့ Polygraph အစီအစဉ်ကနေတင်ဆက်ထားပါတယ
်ဖင်လန်နဲ့ထဲကယူကရိန်းတို့ရဲ့မွေကျွန်းကနေရုရှားတို့ကိုပိုင်ဆန္ဒနဲ့တပ်တွေရုတ်သိမ်းလိုက်တယ်လို့ဇွန်လ30ရက်နေ့ကပြောပါတယ်သူတို့တာဝန်ပြီးဆုံးပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောတာပါဆိုလိုတာကသူတို့တပ်တွေရုတ်ပေးလိုက်လို့ယူကရိန်းစီကကောက်နှံနေနိုင်ငံသားတင်ပို့လို့ရသွားတာဖြစ်ပါတယ်ချစ်ချည်ရဲ့သဘောနဲ့ရုရှားတပ်တွေမွေကျွန်းမှာသူတို့တာဝန်တွေပြီးဆုံးပြီးတပ်တွေရုတ်လိုက်ပါပြီလို့ပြောတာပါဒါအထင်မြင်မှအောင်လုပ်တာပါယူကရိန်းတပ်တွေကကျွန်းပေါ်မှာထင်းထင်းကြီးမြင်နေရတဲ့စခန်းတေးလေးတွေကိုအပြင်းထန်ပုံကျဲနေခဲ့ပါတယ်တပ်တွေမရုတ်ခင်ကလည်းဒီကျွန်းကိုတရားကာကွယ်ထားရဲဆိုပြီးတော့ကျွန်းရဲ့အရေးပါပုံကိုရုရှားအရာရှိတွေတစ်ချိန်တော့လေးပေးပြောနေတာဖြစ်ပါတယ်ယူကရိန်းကိုဘယ်တော့မှပြန်မပေးဘူးလို့သူတို့ပြောနေကြတာပါ။ရုရှားကဒီကျွန်းကို February 24မှာတင်းယူခဲ့ပါတယ်။ပူတင်ရဲ့အုံနောက်လို့အများကရှုမြင်တဲ့အမျိုးသားရဲ့အစွန်းရောက်ပညာရှင်အလက်ဇန္ဒားဒူကင်ကလည်းဒီမွေကျွန်းဟာဖြူဟာကြအထွေဝွင့်အနေထားရရေးပါတဲ့ခန္ဓာမှာရှိရလို့ပြောပါတယ်။ရုရှားအစိုးရသတင်းဌာန RT ကလည်းမွေကျွန်းဟာခြေခုပ်ယူထားရတဲ့နေရာအိုဒက်ဆာမြို့အတွက်တောချက်ဖြစ်တယ်လို့ဆိုပါတယ်။ရုရှားဆိုရရဲ့ပင်လယ်နက်ထဲအရေးပါဆုံးဗျူဟာကျတဲ့နေရာလို့ရုရှားလွှတ်တော်အမတ်တွေကတုံ့နှံတာပါ။ယူကရိန်းနဲ့ရုရှားရဲ့ပယ်တင်တဲ့ဒုံးပစ်တင်မော်မော့ခ်စ်ဖာကိုအေပီလမှာပြစ်ခတ်နှိမ့်ညွန့်လိုက်ပြီးနောက်ပိုင်းကျွန်းပေါ်ကခန်းတဲ့စခန်းလေးတွေကိုစတင်တိုက်ခိုက်ခဲ့ပါပြီ။ဇွန်လ30ရက်နေ့မှာတော့ပောက်ကွဲမှုတွေမီးလောင်ကျွမ်းမှုတွေကြောင့်မှရုရှားတပ်တွေအလေးအမြန်ဆုတ်ခွာသွားကြတယ်လို့ယူကရိန်းကကြေညာခဲ့ပါပြီ။
ဒီလိုမှားမှန်မပေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph web စာမျက်နှာမှာ polygraph.info မှာသွားရောက်ကြည့်ရှုနိုင်ပါတယ်။ VOA American အသံကဇူလိုင်လ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။
ဒီမန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ1 click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဒါချင်းတယ်နေရာက
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာဖြစ်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိလာတဲ့အာဆီယံအထူးကိုယ်စားလှယ်နဲ့လန်ချမ်းမဲကောင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာကြတဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့ကမြန်မာနိုင်ငံမှာအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးအမျိုးသားရင်ကြားစေဖို့တိုက်တွန်းကြပါတယ်။ဒါနဲ့ပတ်သက်ပြီးစကိုင်းတောင်ရိုးကအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတည်ထောင်သူလည်းဖြစ်ကမ္ဘာဗုဒ္ဓကောင်စီကချီးမြှင့်တဲ့ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ဆရာတော်ဦးတော်ပီတာနဲ့ဦးတင်မောင်တန်းကဆွေးနွေးထားပါတယ်ခင်ဗျာ
ပါရစင်ပါခင်ဗျာမြန်မာပြည်ရထဲရွာထဲမှာအဓိကကြတာကတော့လူမှုအရင်းနှီးလို့ခေါ်တဲ့အင်္ဂလိပ်လိုတော့ social capital တော့ဒါကဒီမိုကရေစီလူ့ခွင့်ရေးတွေနဲ့ဆက်စပ်နေပါတယ်အခုနောက်ဆုံးမြန်မာအနေထားတဲ့ကိုကျွန်တော်မေးကြည့်ဖို့ဖိတ်ခေါ်ထားတဲ့ဒီကတော့စကိုင်းတောင်ရိုးအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာအင်္ဂလိပ်လိုတို့အားဖြင့် IBEC လို့ပြကြတဲ့အဖွဲ့ကိုထူထောင်သူဆရာတော်ဦးတော်ပြတာဖြစ်ပါတယ်ဆရာတော်ပြမင်္ဂလာပါဗျာ
မင်္ဂလာပါတကကြီးဒေါက်တာတင်မောင်တန်းရေ
ဒီမှာဗျာစကိုင်းတောင်ရုံးမှာနောက်ဆုံးအချိန်နေလေးငင်းငင်းကြားကြားများရှိပါလားဗျာ
ဟုတ်ကဲ့တကတော့စကိုင်းတိုင်းတိုင်းလုံးဟာအားလုံးနည်းမြေတည်တမအေးချမ်းကြကြတဲ့အတွက်ပြေးလွှားနေကြတဲ့လူတွေဟာစကိုင်းတောင်သားမှာရှိကြတဲ့ခုံကြီးကျောင်းတိလရှင်ကျောင်းမှာလူကြီးလူငယ်လူလတ်ကလေးတွေပါမကြံခိုလုံရဒေတာဖြစ်နေစကိုင်းတောင်သားဒေတာကတော့သာသနာတော်ရဲ့အငွေ့တဲ့နဲ့သူပြည်သူလူထုကိုစောင့်ရှောက်ပေးရနေရဌာနကြီးတခုလည်းဖြစ်နေပါတယ
်အစ်ပြားကျောင်းမှာဒီစစ်ပြေးဘယ်နှယောက်လောက်ရှိပါလဲဘယ်လောက်စေ
ကောစကိုင်းတောင်သားမှာတော့ဦးစင်းကဒီ International Body Education Center ဆိုတဲ့ကျောင်းတော်ကြီးကိုဖွင့်လှစ်ထားတဲ့ပဲစကိုင်းတိုင်းတစ်တိုင်းလုံးကကလေးတွေရဲ့ဒီပညာရေးအခြေအနေတွေကိုသူတို့ပညာသင်ကြားနိုင်မှုရဲ့နောက်စစ်စုံနဲ့ education စုံတို့ခုဖြစ်နေရုပ်ဖန်ပြီးတိဆောက်ပေးထားတာဒီနှစ်မှာဆိုတော့ဒီသူတို့ရဲ့ IUC ကျောင်းလိုက်မှာပညာသင်ကြားတဲ့ဒီစကိုင်းတိုင်းတွေက38မြို့နယ်ကကလေးတွေအကြောင်းမျိုးမျိုးအကြောင်းမို့လို့နယ်မြေဒေသမေးချမ်းကြလို့ရောက်လာကြတဲ့ကလေးတွေအားလုံးဟာဆိုတော့4000ကျော်5000နီးပါးလောက်ရှိပါတယ်ဒေါက်တာတင်မောင်တန်းရေ
အာတင်မောင်အဲ့ဒီရောက်တော့များလားဖျားရှင်ဖျားနေရတဲ့ရေးတွေနဲ့ရောစင်ပြေပေါ့လားဗ
ျဘယ်ပြေမလဲတိုက်ပြည်ဒုက္ခရောက်နေတဲ့အချိန်မှာကိုတိုင်းလူပြည်သားတွေရဲ့ပြင်သွင်းငယ်တွေရဲ့ပညာရေးတွေနဲ့သူတို့ရဲ့ဘဝလုံခြုံရေးကိုသူတို့စကိုင်းတောင်တန်းကခေါင်းကြီးချောင်းနေမှာမျှပြီးတော့မှလူငယ်တွေဆိုရင်ကိုရင်လေးတွေဖြစ်နေပြောင်းလဲမျိုးသမီးလေးတွေမိန်းကလေးတွေဆိုရင်ဒီလရှင်ဖြစ်နေပြောင်းလဲပြီးတော့မှစကိုင်းတောင်တန်းမှာရှိကြတဲ့ခေါင်းကြီးချောင်းဒီလရှင်ချောင်းနေမှာလူကြီးတွေမိဘတွေပါဝင်ကလေးတွေပါခိုလုံပြီးတော့မှသူတို့တွေအတွက်ဘဝလုံခြုံမှုတွေကိုတို့ဒီလူမှုအရင်းနှီးလို့ခေါ်တဲ့ social capital လမ်းစဉ်ကနေပြီးတော့မှယဟန်တန်ဃာတော်မြတ်ကမေတ္တာအပြည့်နဲ့ဆောက်ရှောက်ပေးလျက်ရှိပါတယ်
။ဒီမှာဗျာပြီးတော့ဆောက်ကြားကြမင်းညာချက်တာတော့အခုအရှင်ဖျားပြောလိုက်တဲ့ social capital လို့ပြောတဲ့လူမှုအရင်းနှီးပေါ့နော်။ဒါလူမှုအရင်းနှီးကိုစဉ်းစားတဲ့အခါမှာဒီပြီးတော့လို့ညောင်းတော်အဖြစ်တော့အချက်၃ချက်နဲ့ဒါကြည့်ကြတာများတယ်ပေါ့နော်တစ်ဖက်တစ်ခုကတော့ကျွန်တော်တို့လူ့ဘက်ကြီးအတွင်းထဲမှာတစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့ကိုယ့်ရဲ့ကြီးပေါ့နော
်ဟုတ်ပါတယ်ဒေါက်တာ
ဒါနဲ့ကြည့်တယ်နောက်ခုကယုံကြည်မှုအဆင့်နော်ဒါနဲ့လည
်းဟုတ်ကဲ့ပါ
ပြီးတော့လို့ပြောကြတာရှိတယ်နောက်တစ်ခုကတော့အဲ့ဒီရထဲရွာထဲမှာလူမှုအတိုက်ပွိုင်းထဲမှာရှိတဲ့အရင်းအနှီးတွေကိုဘယ်လိုမျှဝေလဲနော်အကျိုးကိုဘယ်လိုခံစားကြလဲဆိုတဲ့အချက်နဲ့လည်းကြည့်ပါပါကတော့လူမှုအရင်းအနှီးကြောင်းကနေပြောတယ်။ဒီမှာလူ့ဘွယ်စည်းမှာဒီပဋိပက္ခမတိုင်ငင်ရဆိုရင်လူမှုအရင်းအနှီးကဘယ်လိုအခြေအနေရှိ?ပဋိပက္ခဖြစ်လာတဲ့အခါမှာအဲ့ဒီလူမှုအရင်းအနှီးကဘယ်လိုဖြစ်သွားလဲ?
ဟုတ်ကဲ့တကကြီး။အဲ့တော့ဒီမြန်မာပြည်မှာ conflict မဖြစ်ခင်အချိန်ခါကာလက Lumu Yenirigo, no? The social capitality, South Kamuriga, you know, democracy, tada, taga, apwene to Lurai Luraiha, Yunjimu, di Sauda Kama, Alunga, Tete Chajuane, no? Then ye commute to the Yiri, democracy, Ninja Yiri, Ludara, Ludara, Lumera, Lumeranga, no? Adon consign it somewhere Kajada. Ariani Biomadi, but deeper cousin Luku, Yoshi Lare Kama, Lumu Yeniri Kulo, ပြောကြပစ္စည်းတော်တယ်လူလူချေကျူတဲ့အောင်းကင်းဆက်ဆံရေးတွေမှာမိဘနဲ့သာသမီမြုံကြီးတော်တာတွေဆရာနဲ့တပည့်မြုံကြီးတော်တာတွေအကြီးကဲနဲ့နောက်လိုက်ငယ်သားတွေမြုံကြီးတော်တာတွေနောက်ဘာသာရေးကောင်းကောင်းတွေနဲ့အောက်ချေလူဖွဲ့စီတွေမြုံကြီးတော်တဲ့ဒီလူမှုရင်းနှီးရဲ့ပထမဦးဆုံးယုံကြည်မှုပြပြချင်းဆိုတဲ့ဒီပရိပက္ခနုံနယ်ကိုတစ်ဆင့်ကျွမ်းလာတယ်ပေါ့နော်ပြီးတော့ကြောက်ပြီးနေကြသေးဖြာ ပါတယ်ဖြစ်ပါတယ်လေဖြစ်ယုံကြည်မှုပြပြသွားတဲ့အကြောင်းကဒီလူတွေကမျှော်လင့်ချက်ဒီတအားကြီးမာတဲ့ခါကာလမှာသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့နိုင်ငံကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့ဘာသာရေးကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်ပေါ်မလာတဲ့အကြီးကဲတွေပေါ်မှာဒီလူတို့ရဲ့ယုံကြည်မှုကြဆင်းသွားပြီးတော့မှာခင်ဗျားပြောတဲ့ဆိုရှယ်ကပ်ပြဆိုတဲ့ဒီလူမှု Yamuga, Bobioma, Git, Complex, Prepa Castle, Yaldosi, John Pulu, Taga, Miamare, Doctor Demondani.
Emma, just see Bobby look yellow yard, Damoye. Yale, we saw Anita, a pine side, you go,
Lumu Yeni Majaro, Dilubu Jacques, Dobby, singing, Amitama, Sonson in Namu, Yava, A Sonson in Namu, Gudunia, Sonson Movement, Tangi, Sonson Guayan Pippa. A just see Dore, the social cape will be on the Sapu, Alonga, Ajago, Udini, Chinka Kalama. Udena, I mean, see Don Ovaro, the social cape will be on the Sapa. Yet the Sada Kama, Ludara and Ludaraha, Yenya Diam. Now we don't mind. ဒီနိုင်ငံစွန်းအားတွေပေါ့အဝဲနက်စ်တွေရှိရမယ်နောက်ပြီးတော့မှသူတို့ရဲ့တွေးခေါ်နိုင်တဲ့စွန်းအားတွေကဓမ္မဆိုတာဘာလဲအဓမ္မဆိုတာဘာလဲဆိုတာခွက်ခွက်ခြားခြားသိအောင်ပညာကိုအခြေခံတဲ့လူ့အဖွဲ့အစည်းဖြစ်တဲ့ရုပ်ပြန်လည်းပြီးတော့မှဒီစောက်တဲ့ခါမှာလူတို့နဲ့ဒီလူငယ်တွေရဲ့အနာဂတ်မပြောက်တော့ဘူးတို့ကတော့အခုချိန်မှာအနာဂတ်ပြောက်နေတဲ့လောကကြီးကနေအနာဂတ်မပြောက်ဖို့ရအတွက်တို
ဒီကကြတာဒါတော့လူတို့ရဲ့လက္ခဏာမှုတွေယုံကြည်မှုကိုပြန်လည်တည်ဆောက်ပြီးလက်တွေ့အလုံးနဲ့တက်တည်ပြဖို့တော့လိုအပ်လိမ့်မယ်လို့မြန်မာကြောင်းကြေကြအပ်ပါတယ်။ကြားတော့ဒီနိုင်ငံရေးတဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နော်ပြည်သူပြည်သားတွေရဲ့အကောင်းကျိုးအတွက်ဦးစိုက်လုပ်နေဆိုတာသိပါတယ်။အဲ့တော့ဖွံ့ဖြိုးတိုးတက်မှုကိုဆောင်ပေးပြီးတော့ဘာသာတရားရဲ့တောင်းတာရောဆောင်ရွက်နေတဲ့ပု ငံရေးပါတီအတီးဒီကခေါင်းဆောင်တွေကိုရှင်းပြမလို့များအကြံပြုချင်ပါနဲ့
အဓိကကတော့တိုင်းပြည်ရဲ့ဒီပဋိပက္ခတွေပြန်လည်ခြုံငင်းဖို့ဆိုတာဓမ္မလမ်းကြောင်းကနေကြည့်သူကဒီဖြစ်ဆက်ဆက်မှာနှစ်ပေါင်း80ကျော်ကြာလက်နက်ကြိုက်ပြီးတိုက်ပွဲဝင်နေကြတာဘယ်တော့မှတိုက်ပွဲကပြီးဆုံးခဲ့တာပါမဟုတ်ဘူးအဲ့တည်းမပြီးဆုံးနိုင်တဲ့ဒီလက်နက်ကြိုက်လမ်းစဉ်တွေစာဒီတိုင်းပြည်ရဲ့ဒီတပ်မတော်ကောင်းဆောင်တွေရောနောက်ပြီးတော့မှဒီတိုင်းရင်းသားလက်နက်ကြိုက်တွေရောမြို့သားညီညွတ်ရေးအစိုးရရောနောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လို့ခေါ်တဲ့ PDF ရောဒီတိုင်းပြည်ရဲ့တကယ် conflict ဆိုတော့ပြည်ပခန့်နုံနေရနေပြန်လဲရုံထဖို့ရအတွက်အားလုံးတွဲဆုံညှိနှိုင်းတဲ့လမ်းကြောင်းကိုပြန်သွားရင်တော့ဒါအကောင်းဆုံးလို့ဒါဦးလင်းရဲ့ဒီဘာသာရေးကောင်းဆောင်ရန်တော်တပါးဖြစ်နေတဲ့အကြောင်းနောက်ကျုပ်ကိုယ်တိုင်ကကမ္ဘာညီညာရေးတန်တမန်ရန်တော်အဲ့တော့ဒါကတော့တမေးတဲ့မိကုံးကိုဖြေရမယ်ဆိုရင်တော့လက်ရှိအားလုံးဟာအပြည့်တီဟူကြီးပဲဥတီသွားနေကြတဲ့အဆင့်ကနေပြီးတော့မှအတ္တတွေမမနာတွေပြပေါင်းစုံကနေရှော့ချပြီးတော့မှဒီပြည်ပခန့်နုံကနေပြန်လဲရုံထနိုင်မှုရအတွက် မိမိတို့ရဲ့လူအင်စန္ဒာတွေလည်းပြည့်ဖို့ရအတွက်အပေးယူလျှော့တင်းတွေဒါတွေကရှိဖို့လည်းလိုအပ်တယ်ပြီးခဲ့တဲ့အတိတ်ကပြိပက္ခတွေကိုအာဂါဒါတွေနဲ့မုံဒီယာတွေကိုဆက်ပြီးတော့မှဆွဲခေါ်သွားမယ်ဆိုရင်တော့နောက်နှစ်30ရာနှစ်50ရာမြန်မာပြည်ဟာပြိပက္ခနိုင်ငံတွေပြန်လည်ပြီးရုံးထဖို့ဖြစ်ပါမြစ်တန်ရခိုင်နာကတမရကောင်းဆောင်ကြီးများအကြီးအကဲတွေအားလုံးเนาะနိုင်ငံတော်ရဲ့စီမံအုပ်ချု jamie sa. Taina to don't send you go monomari woman, Queen of Chimitari net, the way one you didn't bounce up Bidoma. A big which got in a Pajaino, Ribaka Nungani, Yamia Yotabi, Little Dimbiha, Jimore Sengani, Pianavis, Lumu Yeni who can let the sound I met, Social Cup there, Niamare Nia di Tarku, or Kala Turuna Pian Yagong Yagwanai Mare.
Sibia Sibia Dilo, Prince of Jovi Melo, the Chugale.
ကလေးတိုက်ပွဲဟာဓမ္မနဲ့အာရမရဲ့တိုက်ပွဲဖြစ်တယ်လို့ပြောကြပါတယ်ဘာသာရေးတောင်းကနေကြည့်ရင်တော့ဆိုရင်အရှင်ဖျားဘုရားမင်းကြီးပါတဲ့ဗျာဘာသာရေးရှုတော်ကနေကြည့်ရင်တော့ဘာသာရေးမှာတို့ဗုဒ္ဓဘာသာရဲ့လမ်းစဉ်မှာဓမ္မဆိုတာလူထွက်တာကိုညှင်းဆဲခြင်းတပ်ဖြတ်ခြင်းเนาะနောက်လူတွေရဲ့စိတ်ဆင်းရဲကိုဆင်းရဲပြောင်းပါတခုမှမလုပ်ပါဘူးဒါကြောင့်မို့လို့ဒီတော်လိုင်းရေးပ Tazuani Songetari, Yetamu Lubate, Tayo Tamadi, Peroma Pompiamu, Tamadi, you see what you see, Yayari, Yubiari, Iduri, a dead way in season, Bama Chessibu. Edo Tata Chetta will be all winning at a loop as a year, Tamalu Block with Jito, Jito, Edaha, Tamalan Mogu, sort of Uzankang Majoeva. Tayo Tamadi, Yaya Josiwa, Jessie, dead bed. เออดิเนี่ยเล็กสิสังเวยนี่จะได้ปกปู่ริอ่ะกูลงนี่ได้โรงงานนี่ฮะตะมาหลุจ้วยจ่อพี่จมมาตะเกตะมาผิดแล้วสรเอาเราเปลี่ยนเลยตกตัดจับหมดเนาะตะมรอบาเวนแต่นั้นเล่นกับไก่กองซองนี่ดอลลาร์นี้ลงนี่จะได้ปกปู่ริอ่ะลงเนาะดาอุเซงอ่ะบะญญญญตันตะมาสงกว่าญญญญสุษิญผิดเนี่ยดาเนาะอาจารย์อยู่บาเลยเปลี่ยนเลยพี่จมมากูลงได้โรงงานฮะตะมาเนี่ยกั้นยีใจแล้วสรต้องตัดจับหาลูกมิตรยักขันขึ้นมาเนี่ย
เดี๋ยวมาเปล่าคุณรู้ไหมจ้าเลยพี่เจ้าเนี่ยยี่เจสุดที่มาเลยเปล่าโอเคเสียตอนเด็กมองได้ยังไม่ดีอะไรจ้าหรอแต่ก็ยังจะกับพี่คนยากาเลยทุกเจสุดที่มาเลยน้าวิโยยไว้น้าดารินเนี่ยดูเรื่องอเมริกาวิโยชิตเด็กข้ากันละมากูรู้อินดาวิโยเป็นพี่จอมาสุเชกับเด็กกูรู้ที่สองเลยสุเรื่องหลังจากนี้เนี่ยอินดาวิโยคนยากาเลยดูเจสุดที่สี่ว่าจังเดี๋ยวจะยังเนี่ยกว่าดูกว่าดารินยามานั่งงานดูนั่งงานน้าดีสเตเบิลกับเคนเวบี เงินยันตายอะไรในงานเราดีสักหน่อยอย่าบ้าสิรู้ไหมยินนี่เนี่ยพัฒนาไปแล้วเดี๋ยวช่วยดีตัวเลยเสียดอกก็รอสกายดาวอยู่อธิบดีสายบุรุษบาร์ดปีนี้เซ็นเตอร์ไอบีอีซีเอทุเรียนดูเสียดอกอุตอบิดาเจ็บมาเลยเสียดอกก็สต็อกโฮมก็ว่าเงินยันยี่สุชินดูเล็กที่ดู
ยังไงยาตันบันเดียบูมีเนี่ยเลยสองเอ็นเนี่ยปกติใช่ไหมจำเป็นต้องทำไหมอุติมองดันเป็นเสตตัวรับว่าอคุสละดีดอตันิงรีมันได้เป็นเสตเป็นนี่เลยแต่แบบตัวเองที่ได้ยอมยามาตรินวิโกซูซีเป็นเสตทาราโกจามาบ้าเอ็นยามยามาเนซัตเชนีเรชเอาตัวนี่บาร์เลยก็ยาปีเนี่ยมาสิกองซิกาลีจังอ่ะได้ใครนี่บาร์เลย
ยามานี่ไงเด็กก็การ์ดสินทั่วโลกยังลงเงินมีอาชีพเลยยาสังคมมาบีที่รู้แต่แบบตัวเองที่ได้ยอมยามาตรงนี้ก็นั่นแหละเนี่ยก็วิ่งเข้ามาดูกับผู้เรียบเรียบไปมาบ้าอินเดียยามานี่จะตั้มมีมาอินเดียในงานนั้นอุตส่าห์ขยันปีเดียวเนี่ยจะเชนี่เดมานี่บาร์เลยที่พี่อันเนี่ยพัฒน์ลูอินเดียในงานโมเลมีมาที่ได้คันวิสานะอยากให้จัดลูยามานี่ก็นั่นพาลงเพื่อการเยี่ยงคุกเลยอินเดียลงเงินจะชกมิชโชเข้าไปเลย
สิ่งสิ่งเปลี่ยนสุขุนสิทธิ์ปัจจุบันมันทุกข์กันโลที่พี่ก็สงสารเสียสิบีถ้าหากจำเป็นเล่นกันเพื่อคู่กันโลด้าโลอภิเษกเปลี่ยนสุขอะไรลูกที่จมูกมาสุดท้ายละนายนี่ปะนี่เลยสนนายคอยเรามาที่จมูกอยู่ก็สบายกูอยากกว่ามาอยู่ด้านนี้อยากกันนั่นเนี่ยยิ่งแข็งไปจะไปส่งนี่เลยเจ้าโอ้ไอ้เนี่ยกันเนี่ยไปจะโน้ตทิ้งบัวปูเรียมโน้ตจมูกมาสีเดียจะโน้ต ยูเนี่ยยังสักครั้งอ่ะยูเนี่ยมูปาวินตัวยูจะไปอ่ะไปออกสื่อกันแล้วสนนัยลีซังอาลังมาสื่อกันแล้วข้ามาไอ้มาเราจะรู้ ဒါအိမ်လူလူမျိုးလို့ယူဆတယ်အသက်35နှစ်ခန့်ရှိတဲ့အမျိုးသားတစ်ယောက်နောက်ပြန်ကတော့အသက်30နှစ်ခန့်လောက်ခံမှန်းတဲ့အမျိုးသားတစ်ယောက်ဒီတန်ရာတွေကတော့ကျွန်တော်တနက်နေ့ပြစ်သွားတာဟာကြီးပဲတနက်နေ့ပြစ်သွားတော့ဥကောင်းကြီးပဲထိမှန်တဲ့အနေသာရှိတယ်
ဒီတက်ခတ်မှုဖြစ်ပေါ်ပြီးတဲ့နောက်အိန္ဒိယဘက်ကနေဆက်မှာလုံချုံရေးတိုးမြင့်ချထားပြီးတော့တမူမိုးလေးနေဆက်ဖြတ်တန်းသွားလာတာကိုလုံးဝပိတ်ပင်ထားတယ်လို့လည်းပြောပါတယ်။မနစ်ပူရာပြည်နယ်ဝန်ကြီးချုပ်အန်ဘီရန်ချင်းကတော့နိုင်ငံအာဏာပိုင်တွေအချင်းချင်းချိတ်ဆက်တောင်းဆိုရရရှိနေကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်
။မြန်မာစစ်ကောင်စီဘောနောက်ထပ်အရေးယူတက်ခတ်မှုတွေချမှတ်ဖို့ဩစတြေးလျအစိုးရကလေးနက်စဉ်းစားနေကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြစ်မှတ်ထားအရေးယူတက်ခတ်မှုအခိုင်အမာဆွေးနွေးမှုတွေရှိနေပြီးဩစတြေးလျအစိုးရကလေးနဲ့စဉ်းစားနေပါတယ်လို့နိုင်ငံတိုင်းဝန်ကြီးပန်နီဝေါန်ကစင်ကာပူနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန ISS ရုံးခွဲမှာကျင်းပတဲ့အမေးပြေကဏ္ဍအတွင်းဗုဒ္ဓဟူးနေ့မှာပြောဆိုသွားခဲ့တာပါစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့ကိုလည်းစစ်တပ်ကဖမ်းဆီးထားပါတယ်ရှောင်းတန်နယ်ဟာနိုင်ငံတော်လျှို့ဝှက်အုပ်ဒေချိုးဖောက်မှုအပါအဝင်တခြားဆွဲဆိုချက်တွေနဲ့ပါရှင်းဆိုင်နေရတာဖြစ်ပြီးသူ့ရဲ့မှုကိုတရားရုံးကကြားနာရမှာလဲဩစတြေးလျတန်ရုံးတာဝန်ခံတွေကိုကြားနာခွင့်ပေးမထားပါဘူးသူ့ကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီကဆက်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတကာကမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတော်တော်များများချမှတ်ထားသလိုဩစတြေးလျနိုင်ငံကလည်းမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတင်ပို့ရောင်းချခွင့်နဲ့ခရီးသွားလာခွင့်ပိတ်ပင်တာအပါအဝင်ဒဏ်ခတ်ပိတ်ဆို့မှုတော်များများကိုချမှတ်ထားတာဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန့်ကျင်ဆန္ဒပြသူတွေနဲ့အထိုက်အခံလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချတာတွေဆက်တိုက်လုပ်နေချိန်မှာပဲနိုင်ငံရေးအမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်တွေလည်းဖိအားပေးတာဖမ်းဆီးတာတွေရှိလာနေပါတယ်ရှမ်းကုန်တိုင်းအတွင်းမှာပြည်ခဲ့တဲ့တစ်ပတ်အတွင်းရှစ်နေသုံးဦးထက်မနည်းဖမ်းခံရပြီးတော့သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာမသိရဘူးလို့ရှစ်နေသူက VOA ကိုပြောပါတယ်။မန္တလေးဘက်မှာလည်းဒီတစ်ပတ်အတွင်းရှစ်နေလေးဦးထပ်ပြီးတော့ဖမ်းခံရတယ်လို့ရှစ်နေအတိုင်းဝိုင်းကပြောပါတယ်။အဖမ်းအစီသတင်းတွေနဲ့ပတ်သက်လို့ရှစ်နေသူကလည်း VOA ကိုဇူလိုင်လ6ရက်နေ့ကအခုလိုပြောပါတယ
်။ရှမ်းကုန်ဘက်မှာတော့၃လောက်လောက်တော့ဖမ်းနေလို့ပြောနေတယ်။လက်ရှိတော့ကျွန်ဤမှာဝင်ရတာ၆ဝန်းတော့ရောက်မလာသေးဘူး။ဆက်သွားရပဲရှိတယ်။ဘယ်နေရာမှာဒီကျွန်ဤဝင်နေဆက်လို့လည်းမရှိဘူး။အဲလူသူမျိုးလုံးနဲ့ရေသားတစ်ယောက်တော့ပြီးတယ်။ကျားတော့ဟုတ်အသေးသေးတော့လိုက်နေတယ်။ဟိုအတိအကျတော့နည်းနည်းသိမရဘူး။
မန္တလေးဘက်မှာတော့အိုးပေါ်တောင်အကျဉ်းထောင်တွင်တရားရုံးကနေအမှုလိုက်ပြီးတော့အပြန်မှာအရှင်းနေတွေအဖမ်းခံရတာပါနိုင်ငံရေးအမှုလိုက်ပေးနေတဲ့သူတွေဖမ်းခံနေရတာမို့ရှင်းနေတချို့လဲနိုင်ငံရေးအမှုလက်ခံလိုက်ပါဆောင်ရွက်ပေးဖို့ဆိုရင်လာကြပါတယ်ရှင်းနေတချို့ဆိုရင်အိုးပေါ်တောင်အထူးတရားရုံးရဲ့တရားခွင်ကိုတောင်မလာဖို့နဲ့အခြေဖြစ်လာတယ်လို့ရှင်းနေအတိုင်းဝိုင်းကပြောပါတယ်ရန်ကုန်မန္တလေးအပြင်ရှမ်းပြည်နောင်ကျွန်းနဲ့ကချင်ပြည်နယ်တို့တွေမှာပါနိုင်ငံရေးအမှုလိုက်ရှင်းနေတချို့အဖမ်းအစီခံရတာတွေရှင်းနေပါတယ်အဲ့ဒီရှင်းနေတွေကိုလည်းအကြံဖက်ဥပဒေပုံမှန်တွေတက်ပြီးတော့တရားစွဲထားပါတယ်။အာဏာသိမ်းပြီးတော့တနစ်ကျော်ကာလအတွင်းမှာစစ်ကောင်စီကဖမ်းဆီးထားတဲ့ရှင်းနေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှင်းနေတွေကပြောပါတယ
်။ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း3ဦးကိုထောင်ဒဏ်3နှစ်စီချမှတ်လိုက်ပါတယ်။ရာထူးရှိကြီးကအာနာအလွဲသုံးစားလုပ်ပြီးရွေးကောက်ပွဲမဲမတမမှုများအောင်လှုပ်ဆောင်ခဲ့ရဆိုပြီးနေပြည်တော်အချင်းထောင်ကထူးတရားရုံးကနေပြစ်ဒဏ်ချမှတ်ခဲ့တယ်လို့သူတို့ရဲ့ရှေ့နေသူက VOA ကိုအတည်ပြုခဲ့ပါတယ
်။ဟုတ်တယ်ဥက္ကဋ္ဌကတုံဥက္ကဋ္ဌရဲ့အေးမှုရဲ့အဲဒီတန်တေးဖွဲ့ဝင်တော့တော့သူတို့သုံးလုံးကိုဟိုတရားကိုသုံးနေတတ်သုံးတဲ့ကာရင်နဲ့ခါလိုက်ဒီနေ့ပါတယ်ဥမျက်နိုင်ရဲ့တန်တေးရဲ့နောက်ဥက္ကဋ္ဌရဲ့ဥက္ကဋ္ဌဥက္ကဋ္ဌဆောင်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တွေဖြစ်ကြတဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ကိုဥပဒေပုံမှန်130ကာချီနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားရုံးစစ်ချက်တွေအရစစ်ကောင်စီရဲ့ဆွဲထားချက်တွေကမမှန်ကန်တဲ့အပေါ်သူတို့ဘက်ကဥပဒေအချက်လက်တွေနဲ့ကိုးကားထုချေခဲ့ပေမဲ့ဒီထုချေချက်တွေကိုတရားသူကြီးဘက်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘူးလို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆက်တိုက်ဆိုသလိုစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့ကယားပြည်နယ်ကလွယ်ကော်မြို့နယ်လောပိတာကျေးရွာဘက်မှာဇူလိုင်လပထမပတ်အတွင်းတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းအုံပြုတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်။လောပိတာကျေးရွာနာကစစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေကဝင်ရောက်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်ခဲ့တာပါ။ ရှမ်းပြည်တောင်ပိုင်းမှာတော့ဖဲခုံမြို့နယ်မှာဒီလပထမပတ်အတွင်းတိုက်ပွဲတွေမှာကရင်ပြည်နယ်ပူပေါင်းအဖွဲ့ဖက်ကဆက်တဦးတေဆုံးခဲ့တယ်လို့အဲ့ဒီဒေတာဖက်ကသတင်းတွေမှာပြောပါတယ်တိုက်ပွဲတွေအတွင်းစစ်ကောင်စီဖက်ကလည်းတေဆုံးမှုရှိတယ်လို့ဆိုပေမဲ့ PNP နဲ့KNLA တပ်မဟာကနေမိထဲကရခိုင်လက်နက်ကိုင်းAA အဖွဲ့ရဲ့စစ်ကန်တခုကိုမြန်မာစစ်တပ်ဖက်ကချက်တိုက်လျင်နေစီနဲ့လာရောက်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်AA တပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့ထဏ်ရာရသူတချို့ရှိခဲ့ပါတယ်ဆေးရုံစေကန်တွင်လည်းအထက်ချုပ်ဆေးရုံတွင်လည်းပျက်စီးခဲ့ရတယ်လို့AA ဖက်ကထုတ်ပြန်ထားပါတယ်ဇူလိုင်လ၄ရက်နေ့တိုက်ခိုက်မှုကိုရည်ရွယ်ချက်ရှိရှိ ကျင်းချင်းနဲ့စကိုင်းတိုင်းမကွေတိုင်းထဲမှာလဲပြစ်ခတ်တိုက်ခတ်မှုတွေမဆဲသေးပါဘူးဆီအာနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့အခုလိုလက်နက်ကင်တိုက်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တေဆုံခရရသူတွေရောနေရာစွန့ပြီးတော့ထွက်ပြေးနေရတဲ့အပြင်ပဲပြည်သူတွေလည်းဆက်ပြီးတော့တိုးလာနေကြပါ
ရှန်ကယားပြည်နယ်ဖက်ကစစ်ကောင်စီတပ်အင်အား2000ချဲ့ထားပြီးတော့စစ်ရဲလှုပ်ရှားနေရတဲ့ပြည်သူတွေကြမှာလဲအခြေခံစားတောက်ရေးကြမှာရေးကိစ္စအပြင်ကလေးငယ်တွေရဲ့အနာဂတ်ပညာရေးအတွက်ပါပူပန်နေကြတာဖြစ်ပါတယ်တပတ်အတွင်းမြန်မာသတင်းတွေကနေအခုတခါတပတ်အတွင်းနိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးပါမယ်မဟာဗျူဟာရအချက်ချာကြတဲ့ပင်လယ်ထဲကစနိတ်ကျွန်း
ဒီလိုတပတ်အတွင်းကနိုင်ငံတကာသတင်းတွေကိုမအီတန်စင်ကပြောပြမှာပါဖြစ်တယ်။ပြည်ထောင်စုရဲ့အဖွဲ့အတွင်းမှာယာတုခံအမှုပြဿနာနဲ့ကြုံနေရတဲ့ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ယာတုခံရဲ့နှုတ်ထွက်ပေးဖို့သဘောတူလိုက်တဲ့အကြောင်းဇူလိုင်လ9ရက်နေ့မှာကြေညာခဲ့ပါတယ်။
It is clearly now the will of the parliamentary conservative party
ပြည်ထောင်စုရဲ့အဖွဲ့အတွင်းမှာအချက်တဲဝင်ဆိုင်နေရပြီးတော့အစိုးရဝင်ကြီးအဖွဲ့ဝင်တွေနှုတ်ထွက်နေတဲ့အချိန် Conservative Party တွင်ကလွှတ်တော်အမတ်တွေကလည်းပြည်အားပေးတိုက်တွန်းနေချိန်မှာအခုလိုရာထူးကနေနှုတ်ထွက်ဖို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းကြေညာချက်ထွက်လာတာပါ အစိုးရဝန်ကြီးအဖွဲ့ဝင်တွေကိုရင်းအရာရှိတွေနဲ့လွှတ်တော်အမတ်အယောက်60ကျော်နှုတ်ထွက်ပြီးတော့ကျင့်ဝတ်ပိုင်းဆိုင်ရာစီနင်းစည်းကမ်းချိုးဖောက်တွေဆိုတဲ့ဆွဆွဲချက်တွေနဲ့အချုပ်ထွေးတွေကိုလည်းရင်ဆိုင်နေရတာပါကွန်ဆာဗေးတစ်ပါတီတွင်မှအယုံကြည်မရှိအစိုးရကိုအနံ့ရခဲ့ပြီးတော့သတင်းပတ်အနည်းငယ်ကြာမှာပဲဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နှုတ်ထွက်ပြီးပို့တောင်းဆိုမှုတွေ ပါတီမှာအရေးပါတဲ့နေရာမှာတာဝန်ပေးခဲ့မိတဲ့အတွက်ဝင်ကြီးချုပ်ပေါ်မှာကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အဲဒီနောက်အစိုးရဝင်ကြီးအဖွဲ့ဝင်တွေနှုတ်ထွက်သွားခဲ့တာပါ။ကိုဗစ်ခရောဂါကာလကန့်သတ်ချက်တွေကိုဖောက်ပြက်ပြီးတော့ဝင်ကြီးချုပ်ရဲ့ရုံးမှာပါတီဘွဲ့တွေကျင်းပခဲ့တဲ့အတွက်ရဲတပ်ဖွဲ့ကတင်ရိုက်တာကိုလည်းခံခဲ့ရပါတယ်။ ยูเครนနိုင်ငံအတွက်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရောက်ရောက်နဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီးဆိုပြီးတော့ယူကရိန်းသမ္မတဖလော်ဒီမီယာဇီလင်စကီကပြောခဲ့ပါတယ်။ဒီလက်နက်တွေဟာယူကရိန်းကအတိအကျလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်နိုင်ပြီးဖြစ်တဲ့အကြောင်းသမ္မတဇီလင်စကီကဇူလိုင် တွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အချိန်တိတိတသာရှော့ချနိုင်တယ်လို့လူတွေကပြောပါတယ်။ယူကရိန်းနယ်မြေတွေအားလုံးကိုပြန်ပြီးတော့သိမ်းပိုက်နိုင်အောင်ကြိုးစားမယ်အကြောင်းယူကရိန်းသမ္မတကကတိပြုခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒေါန်ဘတ်ဒေသကိုသိမ်းပိုက်နိုင်ဖို့ကြိုးစားတိုက်မိခြင်းအခုလိုပြောသွားကြရလဲဖြစ်ပါတယ်။မဟာဗျူဟာအရာအချက်ချာကြတဲ့ပင်လယ်နဲ့ထဲကစနစ်ကျွန်းကိုယူကရိန်းတပ်တွေပြန်ပြီးတော့ထိန်းချုပ်နိုင်ပြီဆိုတာကိုပြသတဲ့အနေနဲ့ယူကရိန်းစစ်သားတွေကယူကရိန်းအလံကိုလွှင့်ထူနေတဲ့ဗီဒီယိုကိုလည်းယူကရိန်းစစ်တပ်ကဇူလိုင်လ9ရက်နေ့တုန်းကထုတ်ပြန်ခဲ့ပါလေ။ဒီသတင်းမှနောက်ပိုင်းမှာကမ္ဘာစီးပွားရေးအရာကြီးနိုင်ငံ20 G20 နိုင်ငံကြီးဝင်ကြီးတွေအစည်းအဝေးပွဲကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့စားနပ်ရိက္ခာဖူလုံရေးကိစ္စရပ်တွေကိုဆွေးနွေးကြဖို့စီစဉ်ထားပေမဲ့ယူကရိန်းစစ်ပွဲကိစ္စကလွှမ်းမိုးခဲ့တာပါ။တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဗရော့တို့နှစ်ယောက်ဟာအစည်းအဝေးလာနေတဲ့လမ်းခုလက်မှာပဲဒေသရင်းနိုင်ငံတွေကိုသွားပြီးတော့ထောက်ခံမှုပို့ရရှိဖို့နဲ့တရုတ်နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုပို့ပြီးတော့ခိုင်မာရေးလှုပ်ဆောင်ခဲ့ကြပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကတော့တရုတ်နိုင်ငံကြီးဝန်ကြီးနဲ့ဇူလိုင်လ9ရက်နေ့မှာတီးခြားတွေ့ဆုံခဲ့ပါတယ်။မဲခင်ပြောင်စုကရုရှားသမ္မတဗလာဒီမီယာပူတင်ပေါ်မှာအတက်နိုင်ဆုံးတန်ခတ်အရေးယူမှုတွေအများဆုံးချမှတ်ဆောင်ရွက်သွားဖို့စီစဉ်နေရမှာဇာမဲနိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ G20 ထိပ်သီးစည်းဝေးပွဲမှာရုရှားသမ္မတကိုမဖိတ်ဖို့တောင်းဆိုထားပြီးတော့ရုရှားသမ္မတပါလာရင်အမေရိကန်ကအစည်းအဝေးပွဲကိုတပိတ်မှောက်မယ်အကြောင်းလည်းချိန်ချောက်ထားပါသည် อีเวนต์นั้นทุกยี่เนี่ยยี่เนี่ยดารุบิซิเวชีอาชาโกยองซานไอเอากุนีลูกสาวเป็นหนึ่งในกลุ่มเยี่ยยุดังเสด็จจินยาจักโกอเมริกันอาดีเดนประเทศมาจินยาตัววันนี้ที่อุนเงงาสีวายลงงานกุยเออาร์เรสโอบามยาปีดังซูยูเอเนี่ยแต่ชาในเงงาคงเนี่ยประมาณเยี่ยยุไปสู่ทาราบะ เยี่ยยุขยายเป็นกลุ่มในกลุ่มนี้ฮะเป็นเลขวิดีตาชีไซชีวายกุยกุต้องชาบิโอเอเวนต์กลุ่มนี้ไปเนี่ยโทรลาตันชีเดนทุกคนในกลุ่มที่อยู่ในตัวชาชีอาชาโกยังซานในอ่างทาวปังเกลิสูบิโออเมริกันเป็นนายวุ่นจีทนายจินยาจะมาพบยาทาวารี สิ่งเอกุเสดกูนาฟาร์สบุปเจนามูเรจาวที่อยู่ในตัวแต่ยานในชีเดปิดเรจุลัยลาชาวเอเนกาซาบิโอเอพีมาทัวร์ยากันแต่ไปปิดขันท้ายอาบารี ก็ว่าเลขที่ตัวเรือตัวนี้เนี่ยชี้เข้ชิมินเซย์เดรกอตเตอร์ชื่อยงสติวิชยาชิมิวมาสีไว้ลงในปีเป็นท้ายอาบารีเซี่ยงไฮ้ปีจิงเนี่ยจะใช้มิวรีมาเลยซึ่งเกี่ยวกับเสด็จกุนาฟาร์สบุรีตัวนี้อะไรที่มาเป็นชิมิวมาน่าจะกู้เสด็จตัวยาวตัวยาวจากกู้สิ่งที่ดูสิเกี่ยวกับที่เราไปเป็นรายจ่ายกู้ไปเกี่ยวกับกู้เสด็จมูลิทิ้งชั่วโมงที่เนี่ยสอบไปน้องอาชามาเคเรตินเซย์เดรกเป็นการจัดมุมมิวรีก้าน่าจะชิมามาหอบบุษย์เรียนเร
ဒီနေ့စကောပိုင်းတော့ကလားနေချက်အပြည့်မထွက်ရပြည်သင်ခရရတဲ့အခြေအနေမျိုးကိုပြန်ရောက်သွားလဲဆိုပြောလဲပြောဆိုထားကြတာပါ။ဘီအိုအေအမေရိကန်ဘဏ်ကတနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဘီအိုအေကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့
ဝေဘန်ရင်းနဲ့အချံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာကဗီယူအာအမ်အီးအက်စ်စီဘာမီးစ်အက်ဗီယူအေနျူးစ်ဒေါ်ကွန်ကိုစာရေးသားပေးဖို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနဲ့တရုတ်စစ်အကမဟာမိတ်ဖွဲ့နေတဲ့အပေါ်မှာစိုးရိမ်နေလို့စစ်မှုအင်အားကြီးန ီအန်တိုနီဘလင်ကန်ကပြောပါတယ်တရုတ်နိုင်ငံဂျိုင်းဝန်ကြီးနဲ့9နိုင်ကျော်တွေ့ဆုံမှုပြီးမှာစနေနေ့တင်းစားရှင်ရမှာဝန်ကြီးဘလင်ကန်ကအဲ့လိုပြောခဲ့တာပါတရုတ်ဆိုဟာဂျာနေရက်တည်တယ်လို့မထင်ကြောင်းနဲ့ကုလသမဂ္ဂမှာဆိုရင်ရုရှားကိုထောက်ခံမှုပေးနေပြီးရုရှားရဲ့ဝါရဖြန့်ချိမှုတွေကိုထပ်ဆင့်ဖြန့်ဝေနေတယ်လို့လည်းပြောပါတယ်ဒါအပြင်ယူကရိန်းကိုရုရှားကျူးကျော်စစ်ပွဲကိုတရုတ်တွေထောက်ခံအားပေးနေတဲ့အတွက်တရုတ်အမေရိကန်ဆက်ဆံရေးရှုပ်ထွေးသွားစေတယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်အပြန်အလှန်နဲ့တရုတ်နိုင်ငံကြီးဝန်ကြီးကလည်းနိုင်ငံဆက်ဆံရေးကမောက်ကမဖြစ်ခွန်ရတာနဲ့မိမိတို့တရုတ်နိုင်ငံကချင်းချောက်မှုအဖြစ်နဲ့အထင်မြင်လွဲနေတာကသာအမေရိကန်ရဲ့မူဝါဒတွေတလွဲတချော်ဖြစ်ကုန်တာလို့အပြစ်တင်ပြောကြခဲ့ပါတယ်။လောက်ကျန်တက်ဖြတ်တာခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ရုပ်လောင်းတည်ယူလာတဲ့မော်တော်ယာဉ်နဲ့ဟာတိုကျိုမြို့တော်ကနေကိုစနေနေ့မှာရောက်သွားပါပြီ။ဝန်ကြီးချုပ်ဟောင်းရဲ့ဇာပနအခမ်းအနားကိုအင်္ဂါနေ့မှာကျင်းပဖို့အတွက်စီစဉ်ထားပြီးတော့ရင်းနှီးတဲ့မိတ်ဆွေတွေတက်ရောက်ကြမှာဖြစ်တယ်လို့မီဒီယာတွေကပြောပါတယ်။စနေနေ့ကကိုလံဘိုမြို့တော်မှာရှိတဲ့သမရအိမ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေဝင်ရောက်စီးနှင်းခဲ့ကြသလိုဝင်းကြီးချုပ်အိမ်ကိုလည်းမိရှုခဲ့ပြီးတဲ့နောက်သမရယာရုကထွက်ပြေးဖို့အတွက်လက်ခံလိုက်ပါပြီ။ပါတီခေါင်းဆောင်ရဲ့အစည်းအဝေးဆုံးဖြတ်ချက်ကိုသမရဂိုတာဘာယာရာဇာပတ်စကာကလက်ခံခဲ့တာလို့လွှတ်တော်ဥက္ကဋ္ဌကစနေနေ့မှာပြောကြားခဲ့ပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charles Stamock တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်နဲ့မြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.